Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်ဇွန်လ28ရက်အင်္ဂါနေ့ညနေပဲ6နာရီခွဲကနေ9နာရီထိ VOA season 2ကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညနေခင်း season 2တာဝန်ယူပါမယ်ရှင်။
ကျမဧတနာကြပါရှင်။ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ဖို့အတွက်ဗြိတိန်နိုင်ငံမှာသမိုင်းဝင်မဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာတော့အခုဥရောပခေါင်းဆောင်တွေကဗြိတိန်နိုင်ငံနဲ့သူတို့ဆက်ဆံရေးဘယ်လိုပုံနဲ့ဆက်ရှိသွားမလဲဆိုတာစပြီးတော့ပြောနေကြပါပြီ။ American ပြည်သူကထုတ်ပြန်တဲ့လူကုန်ကူးမှုစင်ခံစာမှာမြန်မာနိုင်ငံကိုအနိုင်ဆုံးအစ်စ်မှာထည့်သွင်းမယ်ဆိုတာကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ data ရင်းသတင်းတွေကိုဒီညနေပြောပြပေးဖို့ရှိပါတယ်မခွန်ညိုရေး
။ကောင်းပါပြီရှင်။အခုညနေခင်းအစီအစဉ်တွေထဲမှာတော့ဒီဒေါက်အောင်ဆန်းစုကြည်နဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာတနိုင်ငံလုံးအပြည့်ရက်စဲရေးစာချုပ် NCA လက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံပါတယ်။
ရန်သားများအားလုံးကိုလုံခြုံမှုနဲ့လွတ်လပ်မှုအမခံနိုင်မဲ့ဖက်ဒရယ်ဒီမိုကရေစီတော်စုကိုထူထောင်ဖို့အတွက်ဝိုင်းဝန်းပြီးတော့ဝင်ကြပါစေ။
၃နိုင်ကြတဲ့ဆွေးနွေးပွဲအကြောင်းပြည်စုံနားဆင်ကြရဖို့ရှိပါတယ်။တခါစစ်ရေးပြိပခါကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့စစ်ပေးဆောင်ဒုက္ခသည်တွေအရေးဥစားပေးဖြစ်ရှင်မှုတောက်ဆွကျက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ်ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံအပါဝင်တခြားဝန်ကြီးဌာနတွေကိုဒီကနေ့တွားရောက်လေ့လာခဲ့ပါတယ်။စစ်တပ်ကနေ 7 days သတင်းစာကိုရာဇသက်ကြီးပုံမှန်နဲ့တရားစွဲထားပေမဲ့စာနယ်ဇင်းကောင်စီကလောလောဆယ်မှာကြားဝင်ညှိနှိုင်းပေးနေတဲ့အခြေအနေကိုလည်းသိကြရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးတနာကြော်နဲ့ကိုအောင်အောင်တို့ကြီးညာပေးပါမယ်ရှင
်။ EU ရောဂါပါတမကအဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ဖို့အတွက်ဗြိတိန်နိုင်ငံမှာသမိုင်းဝင်မဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက်မှာဥရောပခေါင်းဆောင်တွေကဗြိတိန်နိုင်ငံနဲ့ဆက်ဆံရေးဘယ်လိုပုံနဲ့ဆက်ပြီးရှိသွားမလဲဆိုတာကိုစပြီးတော့ပြောဆိုနေကြပါပြီ။ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်လွှတ်တော်မှာဒီကနေ့မိန့်ခွန်းပြောကြတော့ဗြိတိန်နိုင်ငံဟာ EU အဖွဲ့ဝင်တွေရတဲ့အခွင့်အရေးတွေကိုစောင့်ရှောက်လိုက်မယ်ဆိုပေမဲ့လည်းနေတိုခေါ်မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နဲ့ရင်းနှီးတဲ့မဟာမိတ်အဖြစ်နဲ့ဆက်ရှိနေဦးမှာဖြစ်တယ်လို့ပြောကြားသွားပါတယ်။ EU အနေနဲ့တော့ရွှေပြောင်ဒုက္ခသည်ပြဿနာအပါအဝင်တခြားအရေးကြီးတဲ့ကိစ္စရပ်တွေကိုလည်းမေးထားလို့မရကြအောင်သတိပေးသွားပြီးတော့ EU ဟာအရင်ကထက်ပိုပြီးခိုင်မာအားကောင်းအောင်နေထိုင်ရမယ်။နောက်ထပ်ပြီးတော့မကွဲဖို့လုပ်ရမယ်လို့ပြောသွားပါတယ်။ဥရောပနဲ့ဆက်ဆံရမှာဗြိတိန်ဟာ EU အဖွဲ့ဝင်မဟုတ်ဖြစ်တဲ့လွတ်လပ်စွာကုန်သွယ်မှုရထားတဲ့နော်ဝေးနိုင်ငံနဲ့ဆက်ဆံရေးလို့ဖြစ်နိုင်တယ်လို့ဥမာပေးပြောသွားပါတယ်။ဒါမဲ့လည်းဗြိတိန်က EU အဖွဲ့တွေကနှုတ်ထွက်ဖို့တရားဝင်လုပ်ငန်းတွေမစတင်သေးဘဲနဲ့အနာဂတ်ဆက်ဆံရေးကိစ္စကိုတရားဝင်ပြောဆိုပြုလုပ်လို့ရမှာမဟုတ်ဘူးလို့ Miss Merkel ကပြောပါတယ်။ဒီလိုမျိုး EU ကထွက်ဖို့ဗြိတိန်ရဲ့မဲပေးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ဥရောပလွှတ်တော်မှာအရေးပေါ်အစည်းအဝေးခေါ်ယူတော့ EU Commission ဥက္ကဋ္ဌJean-Claude Juncker ကဗြိတိန်အနေနဲ့ EU နဲ့ဆက်ပြီးတော့ချစ်ချစ်ခင်ခင်ရှိသွားဖို့မျှော်လင့်ကြောင်းပြောသွားပြီးတော့ဗြိတိန်နိုင်ငံကသူ့ရဲ့ရည်တည်ချက်ကိုမသေးချာမချင်း EU နဲ့ညှိနှိုင်းမှုတွေဖြစ်နိုင်မှာမဟုတ်ဘူးလို့ထပ်ပြီးတော့ပြောကြားသွားခဲ့ပါတယ်။ EU နိုင်ငံတွေအနေနဲ့ဗြိတိန်ရှာအရာရှိတွေနဲ့တီးတဲ့လှုပ်ဝဲဆွေးနွေးမှုတွေမလုပ်ဖို့နဲ့တရားဝင်နှုတ်ထွက်တဲ့ကိစ္စတွေစတင်ပြီးတော့မှ EU တစ်ဖွဲ့လုံးအနေနဲ့မြင်သာထင်သာရှိတဲ့ဆွေးနွေးမှုတွေကိုလှုပ်ဆောင်နိုင်မယ်လို့ပြောသွားပါတယ်။ဗြိတိန်နိုင်ငံမှာတော့ EU ကထွက်ဖို့ထောက်ခံမယ်နည်းနည်းလေးအသာနဲ့မဲပေးခဲ့ကြတာကိုလွှတ်တော်ကအတည်ပြုပေးရမှာဖြစ်ပြီးတော့ထွက်ဖို့လုပ်ငန်းစဉ်ကလည်းနှစ်နှစ်ကြာအောင်မှာဖြစ်ပါတယ်။ဒီတော်တွင်မှာတော့ဗြိတိန်နိုင်ငံဟာ EU အဖွဲ့ဝင်ဖြစ်နေတည်ဝင်ဆက်ရှိသွားမှာဖြစ်ပါတယ်ရှင်
။အပူပိုင်းအာဖရိကဒေသမှာ virus တစ်မျိုးကြောင့်ဖြစ်ပွားတဲ့ yellow fever ရောဂါနိုင်ငံမျိုးတော်မှာကူးစက်ပြန့်ပွားပြီးနောက်လူပေါင်း70တန်းခွဲကျော်ကိုနောက်လအတွင်းကာကွယ်ဆေးထိုးပေးသွားမှာဖြစ်တယ်လို့ကွန်ဂိုနိုင်ငံကပြောပါတယ်။Yellow fever virus ကူးစက်ခံရသူပေါင်း68ဦးရှိပြီးဒီ virus ကူးစက်ခံရတယ်လို့တန်လျာရှိသူ1000ကျော်လောက်ရှိသွားပြီဖြစ်ကြောင်း DRC ကွန်ဂိုအစိုးရကလွန်ခဲ့တဲ့အပတ်အတွင်းတည်ပြုခဲ့ပါတယ်။အင်းကြီးချင်းအန်ဂိုလာနိုင်ငံမှာတော့ဒီကူးစက်ရောဂါကြောင့်345ဦးသေဆုံးခဲ့ပါတယ်။ဂျမားရေးအာနာပိုင်းဒီအနေနဲ့ကာကွယ်ဆေးအလုံးအလောက်ဘယ်လိုရလဲဆိုတာကိုတော့ဂျမားရေးဝန်ကြီး Felix K. Bench ကမပြောပါဘူးကဘာတဝမ်းyellow fever ကူးစက်ရောဂါကာဝယ်ဆေးရှားပါနေပြီးနောက်ထပ်ထုတ်လုပ်ဖို့လည်းအချိန်တစ်နှစ်လောက်ကြာနေတာပါအန်ဂိုလာနဲ့ကွန်ဂိုနိုင်ငံနယ်စပ်တစ်လျှောက်မှာကူးစက်ရောဂါကာဝယ်ဆေးထိုးပေးဖို့ အစီအစဉ်နဲ့ပတ်သက်ပြီး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလွန်ခဲ့တဲ့အပတ်အတွင်းနှုန်းကကြေညာခဲ့ပြီးကာကွယ်ဆေးထုတ်လုပ်သူတွေအနေနဲ့အရေးအတွက်တိုးမြှင့်ထုတ်လုပ်ဖို့ညှိနှိုင်းဆောင်ရွက်ထားကြောင်းပြောပါရယ် Yellow Fever ရောဂါကြောင့်ခန္ဓာကိုယ်အတွင်းပြင်းပြင်းထန်ထန်သွေးရစီးမှုအထိဖြစ်နိုင်ပြီး virus ပိုသေဆောင်ထားတဲ့ခြင်တွေကနေတဆင့်ကူးစက်တာဝါ Zika နောက်ဒီတုတ်ကွေးလိုရောဂါတွေကူးစက်နိုင်တဲ့ခြင်မျိုးစားကနေတဆင့်ကူးစက်တာဝါဒီရောဂါကူးစက်ခံရပြီးတဲ့နောက်မှာသိပ်အပြင်းထန်ဖျားနာတာမျိုးမရှိသလိုလူအများစုမှာဆိုယောဂကုသခံရတဲ့လက္ခဏာမျိုးမတွေ့ရပါဘူး။ဒါပေမဲ့လည်းယောဂကုသခံရသူ15ရာခိုင်နှုန်းသာအပြင်းထန်ဖျားနာပြီးတကယ်လို့ကုသမှုမခံယူဘူးဆိုရင်တော့ယောဂကုသခံရသူ50ရာခိုင်နှုန်းအထိသေဆုံးနိုင်ပါတယ်ခင်ဗျာ။
ဒီမနက်ငယ်တောင်ပိုင်းမှာလူ42ဦးမကသေဆုံးခဲ့ရတဲ့ဘုံခွဲတိုက်ခိုက်မှုတွေကိုလှုပ်ဆောင်ခဲ့တယ်လို့ IS Islamic စစ်သွေးကြွတွေကဝန်ခံပြောကြားသွားပါတယ်။မွတ်စလင်တွေဘာသာရေးအတွက်အထွတ်မြတ်ထားတဲ့ရမဒန်လအတွင်းမှာဥပုပ်ကထွက်တဲ့အချိန်မှာညနေနေဝင်ချိန်မူကလာမျိုးကလုံခြုံရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်တာပါမူကလာမျိုးကိုအစိုးရဘက်ကတပ်ဖွဲ့တွေအပြီလမှာပြန်ပြီးတော့မသိမ်းပိုက်ခင်အထိအဲ့ဒီမျိုးကအယ်ခါရီဒါတိုက်ခိုက်ရေးသမားတွေလက်အောက်မှာရှိခဲ့တာဖြစ်ပါတယ်အစိုးရနဲ့ဟူသီသဘုံတွေအကြားလက်ရှိပြည်ပခအပေါ်ဝင်ရီမန်နိုင်ငံမှာနှစ်ပေါင်းများစွာမတည်ငြိမ်မှုတွေကြောင့်စစ်သွေးကြောအဖွဲ့တွေနိုင်ငံရဲ့တချို့ဒေသတွေကိုထိန်းချုပ်နိုင်ပြီးတော့တိုက်ခိုက်မှုတွေလုပ်နေနိုင်တာပါရီမန်နိုင်ငံကိုပြန်ပြီးထိန်းချုပ်နိုင်မဲ့ညညွတ်တဲ့အစိုးရတရဲ့ပေါ်ပေါက်ရေးတွေကုလသမဂ္ဂကဥဆောင်ပြီးတော့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြုလုပ်နေပေမဲ့လည်းအခုထိတော့ဘာသဘောတူညီချက်မှမရသေးပါဘူး။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကရီမန်အစိုးရနဲ့ဟူသီသဘုံတွေနဲ့တနင်္ဂနွေနေ့ကတွေ့ဆုံခဲ့ပြီးတော့အခြေအနေတွေပို့ပြီးတော့ဆိုးမသွားအောင်လို့ကာကွယ်ကြဖို့တိုက်တွန်းသွားပါတယ်ရှင်။
ကမ္ဘာတဝန်းမိန်ကလေးငယ်တွေရဲ့ပညာရေးမြင့်တင်တဲ့ကနေဦးအစီအစဉ်အနေနဲ့အမေရိကန်သမ္မတကတော့မီရှယ်အိုဘားမားမော်ရိုကိုနိုင်ငံကိုရောက်ရှိနေပါတယ်။သမီးနှစ်ဦးမိခင်နဲ့အတူမာရာကက်ချ်ကိုတနင်္လာနေ့နောက်ပိုင်းရောက်ရှိစဉ်မှာမစ္စစ်အိုဘားမားကိုမင်းသမီးလေလာဆယ်မာကကြိုဆိုခဲ့ပါတယ်။လိုင်ဘေးရီးယားနိုင်ငံကနေတဆင့်မော်ရိုကိုကိုသွားခဲ့တာပါ။သမရဂရိုဟာအမေရိကန်ငြိမ်းချမ်းရေးစစ်မှန်အဖွဲ့ကကမ္ဘာကထပြုလုပ်ကျင်းပတဲ့မိန်ကလေးငယ်တွေအတွက်ခေါင်းဆောင်မှုတင်နန်းကိုသွားရောက်လည်ပတ်ပြီးအာဖရိကမှာပထမဆုံးအမျိုးသမီးဖြစ်လာတဲ့အဲလန်ဂျွန်ဆန်ဆာလစ်နဲ့လည်းတွေ့ဆုံခဲ့ပါတယ်။အတင်းကျပ်လက်ထက်စီခိုင်းမှုစင်းရဲမွေးတည်မှုနဲ့အကြမ်းဖက်မှုတွေကြောင့်အကြောင်းမနေရတဲ့မိန်ကလေးငယ်62တန်းရဲ့အခက်အခဲတွေနဲ့ပတ်သက်လို့မိမောင်းထိုးပြမဲ့ဒီမိန်ကလေးတွေပညာသင်ခွင့်ပြုရေးအစီအစဉ်အနေနဲ့သမရဂရောဟာ6ရက်ကြာခရီးစဉ်သွားနေတာပါဒီကနေ့နဲ့မနက်ဖြန်မှာတော့အကယ်ဒမီဆုရှင်မင်းသမီးမေရီစထရီပါသမရဂရောနဲ့အတူပူးပေါင်းပြီးတော့ဒီရေးကိစ္စမှာပါဝင်ဆောင်ရွက်မှာဖြစ်ပါတယ်
ဒီအမေရိကန်အသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်အသံကနေမြန်မာနဲ့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။အမေရိကန်ပြည်အောင်စုကထုတ်ပြန်မဲ့လူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံကိုအနိုင်ဆုံးအစ်စ်မှာထည့်သွင်းမယ်ဆိုတာကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်။မြန်မာကိုလူကုန်ကူးမှုအခြေအနေအဆိုးဆုံးဖြစ်နေအီရန်၊ဆီးရီးယား၊မြောက်ကိုရီးယားတို့နဲ့တံတန်းနဲ့ထားမယ်ဆိုတာဟာမှားယွင်းမှုဖြစ်တယ်လို့မြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်လင်းက VOA ကိုပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဒီသတင်းဘက်ကလူကုန်ကူးမှုတိုက်ဖျက်ရေး Trafficking in Persons နှစ်ပတ်လည်အစီရင်ခံစာကိုထုတ်ပြန်မှာဖြစ်ပြီးတော့မြန်မာနိုင်ငံဟာအနိုင်ဆုံးအဆင့်ဖြစ်တဲ့ Tier 3အဆင့်3အထိရှော့ချခံရနိုင်တာပါမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေကိုနှိပ်ကွပ်မှုတွေကြဲကြဲပြင်းပြင်းဖြစ်နေတဲ့တစ်ချိန်တည်းမှာပဲနိုင်ငံတွင်းမှာကလေးစစ်သားအသုံးပြုမှုနဲ့အဓမ္မလှုပ်အားပေးခိုင်းစေမှုတွေကိုရှော့ချဖို့အတွက်ပို့ပြီးလှုပ်ဆောင်အောင်လို့မြန်မာနိုင်ငံကိုလူကုန်ကူးမှုအဆင့်နှိမ့်ချတက်မှတ်မယ်လို့ပြောကြောင်းဝါရှင်တန် DC နဲ့ဘန်ကောက်မြို့ကသတင်းရက်ွက်တွေကိုကိုးကားပြီးတော့ရိုက်တာသတင်းဌာနကဒီကနေ့ပဲသတင်းဖော်ပြထားပါတယ်အမြဲတမ်းအတွင်းဝင်ဦးအောင်လင်းကတော့ဒီ TIMB စင်းမှာမြန်မာကိုအဆင့်လျှော့ပြီးတော့တတ်မှတ်မယ်ဆိုတဲ့သတင်းတွေတွေ့ပေမဲ့လည်းအမေရိကန်ပြည်အောင်စုဘက်ကတရားဝင်အကြောင်းကြားတာမျိုးမရှိသေးဘူးလို့ဆိုပါရယ်။မြန်မာရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကအတန်တမန်တွေကတော့ဒီစင်ခန်းစာမထွက်ခင်မှာကြိုပြီးတော့မှတ်ချက်ပေးဖို့ပြောကြတာမဟုတ်ဘူးလို့ညင်းဆိုပါရယ်။လူကုန်ကူးမှုညှုံးကိမ့်မှာအဆင့်3ဖြစ်နေရှော့ချခံရတယ်ဆိုရင်နိုင်ငံတကာအလဲမှာအရှက်ရစေတဲ့အပြင်အမေရိကန်ပြည်အောင်စုရဲ့အရေးယူပိတ်ဆို့မှုတွေကြုံရမှာဖြစ်ပြီးတော့အမေရိကန်နဲ့တခြားနိုင်ငံတွေစီကအကူအညီတွေကန့်သတ်ခံရမှာဖြစ်ပါလိမ့်ရှင်။
ထ ထောင်နဲ့ချမှတ်ခံရတဲ့မက္ကဆီကိုအမျိုးသမီးတော်တော်များများဟာသူတို့ကိုဖမ်းဆီးထိန်းသိမ်းထားခြင်းအတွင်လိင်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်မှုတွေရင်ဆိုင်ရတယ်လို့ Amnesty International လူခွင့်အဖွဲ့ကြီးကပြောဆိုလိုက်ပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာအချင်းချခံထားရတဲ့အမျိုးသမီး100လောက်ကိုတွေ့ဆုံမေးမြန်းထားပြီးသူတို့ရဲ့ထွက်ဆိုချက်တွေကိုဖော်ပြထားပါတယ်။အဲဒီထဲက82ဦးဟာဖမ်းဆီးခံရခြင်းဒါမှမဟုတ်အဲဒီနောက်ပိုင်းသိမ့်မကြခင်မှာသူတို့ဟာလိင်ပိုင်းဆိုင်ရာစော်ကားခံရပြီး33ဦးကတော့အတမပြစ်ကျင့်ခံရပါတယ်။မက္ကဆီကိုနိုင်ငံမှာအမျိုးသမီးတွေပေါ်နိုင်တဲ့စီရင်ပြုကျင့်ခံမှုအတိုင်းအတာကိုဒီဖြစ်ရတွေကဖော်ပြနေတယ်လို့ AI အဖွဲ့ရဲ့အမေရိကတိုက်ဆိုင်ရာညွှန်ကြားမှု Erica Guevara Rosas ကပြောပါတယ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုဟာစစ်ဆေးမေးမြန်းမှုနည်းလမ်းတွေကတခုလိုမျိုးဖြစ်လာနေရလို့လည်းသူကပြောပါရယ်ဖန်စီခံသူအများစုဟာပထမအချိန်နဲ့ရောက်ရှိလာကြပြီးတော့ဝင်ငွေနည်းသူတွေဖြစ်တယ်လို့မျိုးရေးစေဝါတိုက်ဖြတ်ရေးလှုပ်ဆောင်မှုတွေကြောင့်ဖန်စီခံသူအရေးအတွက်တိုးလာတာဖြစ်နိုင်ကြောင်းလည်းအစိုးရခန်းစာမှာဖော်ပြထားပါရယ်ဒီဖန်စီခံသူအတော်များများဟာဖန်စီနှိပ်စက်ခံရပြီးနိုင်ပိုင်းအကြာမှာအတင်းအကျပ်ခံဝန်လက်မှတ်ရေးထိုးခိုင်းခံခဲ့ရပါရယ်ခင်ဗျာ
နိုင်ငံတကာအစိုးရတွေနဲ့မိဖက်အဖွဲ့အစည်းတွေအနေနဲ့ဖွံ့ဖြိုးရေးဆိုင်ရာရည်မှန်းချက်တွေကိုပြည့်မြှောက်အချိန်မြင့်ပြီးတော့မလုံဆောင်ဘူးဆိုရင်တော့ကမ္ဘာပေါ်မှာအသက်5နှစ်အောက်ကလေးငယ်တန်း80နီးပါးဟာအခုအချိန်ကနေပြီးတော့2030ခုနှစ်မတိုင်မီမှာသေဆုံးသွားနိုင်တယ်လို့ကုလသမဂ္ဂကလေးငယ်များဆိုင်ရာရမငွေအဖွဲ့ UNICEF ကတတိပေးသွားပါတယ်ရှင
်အင်္ဂါနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးတနာကျော်နဲ့ကိုအောင်အောင်တို့ကြီးညာပေးခဲ့တာပါအခုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေစတိုက်နားဆင်ရပါမယ်ဒေါက်တာဆုကြည်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့တနိုင်ငံလုံးအပြည့်ရစဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကခေါင်းဆောင်တွေဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဆက်လက်ဆောင်ရွက်ရေး NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေပါဝင်လာရေးနဲ့အစိုးရဘက်ကတာဝန်ယူဆောင်ရွက်ရမယ့်လုပ်ငန်းတွေကိုအဓိကထားပြီးတော့ဆွေးနွေးခဲ့ကြပါတယ်တစ်ဆက်တည်းမှာပဲပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုဟောက်ကုတ်လမတိုင်မီကျင်းပနိုင်ရေးအကြမ်းင်းအပြင်သဘောတူညီခဲ့ကြပါတယ်ဒီသတင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲကိုနေပြည်တော်က Horizon နဲ့ Lake View Hotel မှာမနက်7:00နာရီကနေနေခင်း7:00နာရီထိဆွေးနွေးခဲ့တယ်လို့အစည်းအဝေးပြီးနေ့လယ်စာစားချိန်မှာလည်းဆက်လက်ဆွေးနွေးခဲ့ကြပါတယ်ဆွေးနွေးပွဲစတင်ချိန်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတိုင်းရင်းသားအားလုံးလိုလားတောင်းဆိုနေတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီးအဖွဲ့မိန်ခွန်းမှာအခုလိုထည့်သွင်းပြောကြားခဲ့ပါတယ်ကျွန်
တော်ကတဘူရှိလာတယ်စစ်မှန်တဲ့တိုင်းရင်းသားများအားလုံးကိုစုံကြုံမှုနဲ့လွတ်လပ်မှုအားမခံနိုင်မဲ့ Federal People ရှိပြည်တော်စုကိုထူထောင်ဖို့အတွက်ဝိုင်းဝန်းပြီးတော့ကူညီကြပါလို့ကျွန်တော်အနေနဲ့ညွှန်ကြားရပါတယ်။ဒီကိစ္စကိုတစ်ဖက်လည်းလည်းလုပ်လို့မရဘူး။ကျွန်တော်တို့အကြိမ်နဲ့နဲ့ပြန်ပြီးမှာပေါ့။ဒါကြောင့်တော့အများဆုံးတော့
ဒီပြည်တော်စုကြီးဖြစ်ပေါ်ဖို့အတွက်ဘာတွေပေးဆက်နိုင်မလဲဆိုတာနဲ့စေနာအပြည့်အဝနဲ့စူးစီးပြီးတော့ညီလာခံကိုအော်အမြင်မြင်ကျင်းပနိုင်ပါစေလို့ဆန္ဒပြုကြောင်းလဲဒေါက်တာဆန်းစုကြည်ကထည့်သွင်းပြောကြားပါတယ်။ဒီကနေ့ဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီတွင်ရင်မှုဦးလာမောင်ရွှေကအခုလိုပြောပါတယ
်။အဓိကတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံဆက်လက်ဆောင်ရွက်မယ့်ကိစ္စပေါ့နော်။အပြည့်အခက်လက်မဲ့မထိုးသားသေးတဲ့အန္တရာယ်နဲ့ကိုင်းဖွဲ့ပြီးပေါဝင်လာတဲ့ကိစ္စဆိုရဘက်ကဆက်ပြီးတော့ကျွန်တော်တို့ဆောင်ရွက်ပေးရမယ့်ကိစ္စနောက်ယူကြည့်မှုတိဆောက်ရေးကိစ္စပေါ့လေနောက်ပြီးတော့ငကိုပိုင်လက်ထဲအကျိုးမှာအမှတ်ထူထားတဲ့ကိစ္စရက်တွေဟိုဆက်လက်ဆောင်မှုကိစ္စပေါ့ရှေ့လုပ်ငန်းစဉ်ကိစ္စရက်အကြံအစည်အများကြီးသူတို့ဆွေးနွေးနိုင်ပါလေအဲဒီနောက်ပိုင်းမှာလည်းခင်းပေါ့လေအတူတူသုံးဆောင်ရင်းနဲ့လည်းဆက်ပြီးတော့တနင်္လာကြောင်ဆွေးနွေးနိုင်တဲ့အတွက်ဒီနေ့ဆွေးနွေးပွဲကတော့ဥက္ကဋ္ဌတော်တော်တည်ဆောက်နိုင်ခဲ့တယ်လို့တော့ပြောလို့ရမယ်ဒီမှာ
ဒီဆွေးနွေးပွဲမှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေး JICM ကိုလူအပ်ရင်ခေါ်ယူဖို့နဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေနဲ့27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီတို့လာမယ့်လအတွင်းမှာတွေ့ဆုံပြီးညီလာခံအတွက်ကြိုတင်ပြင်ဆင်ရေးကိုဆွေးနွေးဖို့ကိုလည်းသဘောတူညီခဲ့တယ်လို့ပြောပါတယ်ဆွေးနွေးပွဲမှာကိုယ်စားလှယ်တဦးအနေနဲ့တက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးဥက္ကဋ္ဌဦးတန်ကဲကဒေါက်တာဆန်းစုကြည်အနေနဲ့ကြံရှိနေတဲ့လက်နက်ကိုင်အဖွဲ့တွေအားလုံးနိုင်ငံရေးဆွေးနွေးပွဲမှာပါဝင်လာစေဖို့လူလားတာကိုလည်းတွေးမြင်ရကြောင်းပြောပါတယ
်ဒီနိုင်ငံရေးဆွေးနွေးပွဲတွေမှာဟလာကြောင့်ပြည်သူ့ဆုံဆုံပါဝင်နိုင်ဖို့ဆိုတဲ့အခြေအနေကလိုအပ်နေတဲ့အခြေအနေဖြစ်ပါတယ်ဒီလိုပြည်သူ့ဆုံဆုံပါဝင်နိုင်ဖို့ဆိုတာကိုအားလုံးကဝိုင်းဝန်းကြိုးပမ်းဖို့လည်းလိုပါတယ်အဲဒီဝိုင်းဝန်းကြိုးပမ်းတဲ့နေရာမှာကျွန်တော်တို့ဒီအခက်အခဲဟာအားလုံးဒီဆိုင်ရမယ့်အခက်အခဲဖြစ်ပါတယ်ဒီအခက်အခဲကိုကျွန်တော်တို့နားလည်မှုရှိနေကြတယ်လို့ပါပဲဒီကြံရတဲ့အဖွဲ့ပါဝင်ဖို့အတွက်လည်းဒီနိုင်ငံတော်အတိုင်းအတာ အနေနဲ့အတန်းတန်ကြိုးကြောင်းပွားမယ်ဆိုတဲ့စံတာသဘောထားကတော့ဒီပုံမှန်လေးနဲ့ဒီခေါ်ဆုံးတာလို့ကျွန်တော်တို့မြင်ရပါတယ်ဗျာ။ဒီကတော့တစ်ချက်တရားပြီးပြင်လို့တော့အစာပြေမှုအကျဉ်းပေါ့နော်ဒီကျင်းလင်းမှုကိုပုံကတော့မဆက်မတိုင်ခင်မှာပြင်ပမှုအတွက်တိုင်းဖိနတစ်ခုတော့ဒီနေ့ကျင်းလင်းပွဲမှာဆုံးဖြတ်ခဲ့တယ
်။ဒီကနေ့ဆွေးနွေးနေချိန်မှာပဲ NCA လက်မှတ်မရေးထိုးသေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့၉ဘွဲ့ပါဝင်တဲ့ UNFC ကညီညွတ်သောတိုင်းသာလူမျိုးများဖက်ဒရယ်ကောင်စီနဲ့တွေ့ဆုံဆွေးနွေးရေးအတွက်အစိုးရဘက်ကဖိတ်ခေါ်ခဲ့ပါတယ် UNFC အဖွဲ့ကတာဝန်ရှိသူတဦးကတော့ဖိတ်ကြားစာကိုရရှိကြောင်းတွေ့ဆုံဆွေးနွေးမဲ့ရက်ကိုအကြောင်းပြန်ထားကြောင်းပြောဆိုပေမဲ့အသေးစိတ်ပြောဆိုတာတော့မရှိပါဘူးဒီကနေ့ကျင်းပတဲ့အစည်းအဝေးကိုတော့အစိုးရကိုယ်စားလှယ်အဖွဲ့ဘက်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကဦးဆောင်ပြီးကိုယ်စားလှယ်၈ယောက်တက်ရောက်ခဲ့တယ်လို့တိုင်းသားကိုယ်စားလှယ်အဖွဲ့ဘက်ကတော့ KN မျိုးသားအစည်းအရုံး KNU ဥက္ကဋ္ဌစောမှုတူးစေဖို့ဦးဆောင်ပြီးအဖွဲ့၈ဖွဲ့ကခေါင်းဆောင်၈ယောက်တက်ရောက်ခဲ့ပါတယ်
ကိုမိုးစွာပြပြခဲ့တာပါရှင်အခုလိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံပြီးနိုင်ငံတော်တိုင်းပြည်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုရိုင်းဦးဆောင်တဲ့မြန်မာနိုင်ငံငြိမ်းချမ်းရေးဖော်ဆောင်နေချိန်မှာပဲစစ်ရေးပြည်ပခါကြောင့်အိုးအိမ်ဆုံခွာထွက်ပြေးနေရတဲ့စစ်ပီးရှောင်ဒုက္ခသည်တွေအရေးကိုလည်းအမြန်ဆုံးဦးစားပေးဖြေရှင်းပေးပါလို့ဒုက္ခသည်အရေးအကူအညီပေးနေသူတွေကတိုက်တွန်းတောင်းဆိုထားပါတယ်အသေးစိတ်ကိုမတ်စုမုံကဆက်ပြောပြပါမယ်ရှင်
တနင်္ဂနွေလုံးပြစ်ခတ်ရစရည်နဲ့တိုင်းပြည်လုံးတိုင်းတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတည်လက်ထက်အဓိကဦးစားပေးလှုပ်ဆောင်မဲ့လုပ်ငန်းဖြစ်တဲ့ဆိုတာကိုနိုင်ငံတော်သမ္မတဦးထင်ကျော်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ကပြည်သူကိုဂတိပေးပြောဆိုခဲ့ပြီးဖြစ်ပါတယ်။အခုချိန်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့တိုင်းရင်းသားတွေအားလုံးအခွင့်အရေးတန်းတူရရှိရေး27ရာစုပင်လုံးညီလာခံခေါ်ယူနိုင်မှုငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုစတင်ဖော်ဆောင်နေပြီးဖြစ်ပါတယ်။နှစ်ချီပြီးတော့စစ်ဘေးဒဏ်ကိုခါးစည်းခံနေရတဲ့စစ်ဘေးဒဏ်သင့်ပြည်သူတွေရဲ့အရေးအစိုးရသည်နဲ့တာဝန်ရှိသူတွေလစ်လူမရှုထားကြဖို့ဒုက္ခသည်အရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်ကချင်ပြည်နယ်တွင်းမှာတော့ကချင်လူမျိုးရေးတပ် KIA နဲ့မြန်မာအစိုးရတပ်ကြားတိုက်ပွဲတွေကြောင်းစစ်ပြေးစစ်ရှောင်ဒုက္ခသည်ဟာတင်းချီပြီးရှိနေပါတယ်အခုလိုမျိုးအစိုးရတပ်မတော်နဲ့လက်နက်ကိုင်ဖွဲ့တွေကြားငြိမ်းချမ်းရေးဖော်ဆောင်နေချိန်မှာကချင်စစ်ပြေးစစ်ရှောင်ဒုက္ခသည်တွေရဲ့အရေးကိုလည်းမျက်ွယ်ပြုမထားပါနဲ့လို့တောင်းဆိုပါကြောင်းကချင်မျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့ဥက္ကဋ္ဌအူလာမောင်လာထောင်ကပြောပါတယ
်စစ်ဘေးဒုက္ခသည်တွေရဲ့တက်တနာလေကျွန်တော်ကဒီတိုင်းကျွန်တော်ပြစ်ထားလို့မဖြစ်ပါဘူးလို့ကျွန်တော်အနေနဲ့အမြင်တယ်ဘာလို့လဲဆိုဒီတိုင်းမှာဆက်ပြီးသွားမှာဆိုလို့သူရှင်ရင်းလဲလာစားလုံးဝပြတ်တယ်လေတို့အရေးလို့ကျွန်တော်ပတ်မဦးစားပေးနေတဲ့ဖြည့်ရှင်းပေးတော့ပူပြီးကောင်းမယ်ပေါ့
ရှမ်းလနဲ့ကိုင်အဖွဲ့တွေနဲ့အစိုးရတက်ကြစည်ရေးတင်းမာနေစေရှမ်းပြည်နယ်မြောက်ပိုင်းဘက်ကြောင်မဲနယ်မိုင်းဝန်းဒေသတွေဘက်မှာလည်းနေရရင်ကိုမပြတ်နိုင်သေးတဲ့စစ်ပြေးဒုက္ခသည်တွေဟာပြည်သူကအချင်းချင်းကူညီဆောက်ရှောက်ပေးနေရတဲ့ယာယီဒုက္ခသည်စခန်းတွေမှာခိုးလုံနေရသေးပါဒုက္ခသည်တွေနေရရင်လုံခြုံစိတ်ချစွာပြန်နိုင်မှုအရေးပျက်စီးဆုံးရှုံးခဲ့တဲ့အိုးအိမ်တွေကိုလည်းပြန်လည်တည်ဆောက်ပေးဖို့အရေးတကြီးဆောင်ရွက်ပေးပါလို့ရှမ်းဒုက္ခသည်တွေကိုလိုက်လံကူညီပေးနေတဲ့တီဘောမျိုးကစိုင်းမောင်အေးကလည်းခုလိုပြောပါတယ်ဆောင
်းဆိုစင်နာကတော့ကိုယ့်ရဲ့ပြည်သူကိုဟိုကပြည်သူများရောက်ပေါ့ဟိုအထုတ်နေတဲ့ခီးကြီးမှာတော့ဒီကတော့ဒုက္ခရောက်နေတယ်ဆိုတာအထုတ်နေတဲ့အထုတ်မှုပိုင်းမှာတော့မလုပ်တော့မှာတော့ဒီကုလားကလူဖိအေးဆိုင်ကဟိုအရာရှိတွေလာတော့လေတော့လုံဆုံးရင်းမပြေးနိုင်ပါဘူးဗျာ။ဒါနဲ့မရှိဘူးဆိုတော့ကိုတောင်းကိုမရှိနိုင်နဲ့ပုံစံဖြစ်နေတယ်။ဖြစ်နိုင်လို့ရှိရင်တော့အထုတ်ရဲ့အပိုင်းအမီနဲ့
ရခိုင်ဘက်မှာတော့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့အစိုးရတပ်ကြားတိုက်ပွဲတွေဖြစ်ခဲ့လို့အိုးအိမ်ဆုံခွာထွက်ပြေးခဲ့ရတဲ့ရခိုင်ပြည်သူတွေဟာစစ်ဘေးဒဏ်ကလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရသေးပါဒုက္ခသည်တွေကိုဝိုင်းဝန်းကူညီပေးကြပါလို့ဒုက္ခသည်တွေကိုလိုက်လံတွေ့ဆုံအကူအညီပေးနေတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့ကကြည်ရပြင်းကဦးဝင်းလှိုင်ကလည်းအခုလိုပြောပါတယ
်ဒီကတော့နေထိုင်ရေးအဓိကဖြစ်နေတာကနေထိုင်စားသောက်အဓိကပြေခလေးတွေရဲ့ပညာရေးလုံးဝအဆင်မပြေနိုင်ဘူးဖြစ်နေတယ်အဲ့ဒါကိုတော့လုံးပြေစီရှင်တယ်ဒီကဖြစ်နေတာတော့အဲ့ဒီပုံတော့ကျောင်းကျောက်တော့အဲ့ရသေးတာအဲ့နေဖက်တွေမှာဒီကဖြစ်နေပါလေဖြစ်နေတာကတော့အကုန်လုံးကတော့2000ကျော်ရှိပါတယ်ခင်ဗျပြီးရင်သူတို့စွားရဲတောက်ရဲနေထိုင်ရဲအလုတ်အကိုင်အလုတ်အကိုင်ကလည်းမရှိဘူးဆိုတော့နေဖို့ထိုင်ဖို့ကလည်းအိမ်ကကောင်းကောင်းမှမရှိဘူးဆိုတော့သူတို့မိုးရီရောက်လာတယ်ဆိုတော့သူတို့အတွက်အခက်အခဲကအဲ့ဒါပဲ
ရှမ်းရခိုင်ကချင်တအောင်းပလောင်လိုတိုင်းရင်းဒေသတွေကစစ်ပြေးဒုက္ခတွေတွေအသက်အန္တရာယ်လုံခြုံရေးရေရှည်ဘဝရည်တည်ရေးပညာရေးစီးပွားရေးလူမှုရေးစတဲ့ဘဝအာမခံချက်တွေရရှိရေးနဲ့စားနပ်ရိက္ခာစေဝါလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအရေးတကြီးဆောင်ရွက်ပေးပါလို့ဒုက္ခတွေအရေးကူညီဆောင်ရွက်သူတွေကပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရတွေကိုအလေးအနက်တိုက်တွန်းနေကြောင်းပါရှင်
။ရှင်တော့ဟာလေမဆုမွန်ပြပြခဲ့တာပါရှင်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်မစ္စယန်ဟီလီဟာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနနဲ့တခြားဝန်ကြီးဌာနတစ်ခုကိုတွားရောက်ပြီးဝန်ကြီးဌာနတွေရဲ့လုပ်ငန်းစဉ်တွေကိုလေ့လာခဲ့ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မတ်သိန်ကီလင်းကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။ မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေကိုလေ့လာပြီးကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြဖို့အတွက်တည်င်းအချက်လက်စုဆောင်မှုရောက်ရှိနေတဲ့လူအခွင့်အရေးအထူးကိုယ်စားလှယ်မစ္စယဟီလီဟာဒီနေ့မှာတော့နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနနဲ့အခြားဝန်ကြီးဌာနနှစ်ခုကိုတွေ့ရောက်ခဲ့တယ်လို့ပြောရေးဆိုခွင့်ရှိသူဦးအေးဝင်းကအခုလိုပြောပါတယ
်မနေ့ကတော့အနေနဲ့တော့အတိုင်းပင်ခံပုဂ္ဂိုလ်ရုံးကဝန်ကြီးဦးကျော်တက်စီပြန်တွေ့ပါတယ်။နောက်တပည့်ဟုတ်ကဲ့ကာကွယ်ရေးဝန်ကြီးဌာနလည်းတွေ့ပါတယ်။အခုအိနေသက်ကြီးကဝန်ကြီးတွေတည်တယ်။အခုကျွန်တော်တို့လူဝဲမှုကြီးကြပ်ရေးဝန်ကြီးဌာနလည်းတည်လို့ရှိပါတယ်။ဟုတ်ကဲ့
။မနက်9နာရီခန့်ကစတင်ပြီးဝန်ကြီးဌာနတွေကိုလှည့်ပတ်လေ့လာနေတာဖြစ်ပါတယ်။နေဆက်ရေးရာဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်နဲ့တွေ့ဆုံတဲ့အခါနေဆက်ဒေသတွေကမူရစ်စေဝါတိုက်ဖျက်ရေးလုပ်ငန်းစဉ်တွေအကြောင်းဆွေးနွေးခဲ့ကြတယ်လို့နေဆက်ရေးရာဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးဦးညံမျိုးကအခုလိုပြောပါတယ်
။ထုံးစံနိုင်ပါဗျာဒီကျွန်တော်တို့သူသွားလေးလာတဲ့နေရာအကြောင်းလေးကိုသူပြောပြပါတယ်ရခိုင်ပြည်နယ်အကြောင်းလေးလည်းသူပြောပြပါတယ်နောက်တစ်ခါဘာပေါ်ကစချင်းပြည်နယ်ရှမ်းပြည်နယ်သွားတဲ့အကြောင်းလေးလည်းပြောပါတယ်ဗျာဒီနေ့တဲ့ပတ်သက်ပြီးတော့တိုင်းရင်းသားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဓိကသူပြင်းနေတာဝန်ကြီးဌာနဘာကြီးလုပ်နေလဲနောက်တစ်ခါဒီတိုင်းရင်းသားအဓိကတော့ဒီဝင်းစေဝါပါကြောင်ရေးတဲ့ကျွန်တော်တို့ဘာကြီးလုပ်နေလဲပေါ့နော်ဟောရှစ်ဆက်လုံးမဲ့ plan လေးသူမေးပါတယ်ရှစ်ဆက်လုံးမှာကျွန်တော်တို့မှလည်းဟိုပါပေါ့ဗျာဝန်ကြီးဌာနတိုင်းမှာတော့ဒီကတော့စီမံချက်လေးတွေရှိပါလိမ့်မယ်ဘာနှစ်စီမံကိန်းလို့ဆယ်နှစ်စီမံကိန်းလို့စသဖြင့်ပေါ့နော်အဲ့ဒါလေးတွေကျွန်တော်တို့ဝန်ကြီးကလည်းသူတို့ရှင်းပြပါတယ်ပုံမှန်လုပ်ငန်းစဉ်တွေပါခင်ဗျာကျွန်တော်တို့ဟိုဆက်ပြီးတော့ဟိုရက်တရပြီးတဲ့နောက်မှာဆောင်ရွက်မဲ့လုပ်ငန်းများတယ
်မစ္စယဟီလီအနေနဲ့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝန်ကြီးနဲ့တွေ့ဆုံတဲ့အခါမှာတော့ဝန်ကြီးဌာနရဲ့ရက်တရစီမံချက်ဖြစ်တဲ့ရခိုင်ပြည်နယ်အတွင်းနိုင်ငံသားစီစဉ်ရေးလုပ်ငန်းစဉ်အပါအဝင်အလုတ်သမားအရေးတွေကိုလည်းဆွေးနွေးခဲ့တယ်လို့လူဝင်မှုကြီးကြပ်ရေးအမြဲတမ်းအတွင်းဝန်ဦးမြင့်ကျိုင်းကအခုလိုပြောပါတယ
်အဆုံးပဲဗျကျွန်တော်တို့ဒီအလုတ်သမားရေးရာကိစ္စတွေအဲလက်ရှိကျွန်တော်အလုပ်သမားရေးရည်နဲ့ပတ်သက်တဲ့ကိစ္စတွေလည်းပါတယ်ဒီရည်ရည်ချင်းမကျနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်ပါဝင်တနင်္ဂနွေလုံးအနှံ့မှာလုပ်နေတဲ့လုပ်ငန်းတွေပါတယ်နောက်တကောင်စီရင်းကိစ္စတွေပါတယ်အဲနောက်တစ်ခုကတော့ဟိုခုနလိုပေါ့ကျွန်တော်တို့ဟိုပါပေါ့နော် birth certificate ပေါ့ဘူးခေါမှုတွေမှာထုတ်တဲ့စနစ်ကြီးတွေပါတယ်နောက်ဒီကျွန်တော်တို့နိုင်ငံသားနှုတ်ပေါ်တွေလုပ်မယ်ဆိုလို့ရှိရင်ဒီလိုဘလို့အဖြစ်နေရှိရပါ냐ဆိုဒီလိုသူပြည်နယ်အခြေအနေတွေတော်တော်များများကိုကြည့်တော့ပါလေဗျာအကုန်လုံးကကျွန်တော်ဒီရက်လက်ရှိလုပ်နေတဲ့ညီချလေးကိုရှင်းပြလိုက်ပါလေဗျာ
နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကိုတော့ဆက်သွယ်မေးမြန်းလို့မရခဲ့ပါဘူးတတိယနှစ်ပတ်နီးပါးလာရောက်ပြီးလူအခွင့်အရေးအခြေအနေတွေကိုလေ့လာနေတဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်မစ္စယဟီလီဟာမြန်မာနိုင်ငံခီးစဉ်အားလုံးအပြီးဇူလိုင်လ၁ရက်နေ့မှာတော့တတိယမီဒီယာတွေနဲ့တွေ့ဆုံပြီးတတိယစာရှင်းလင်းပွဲတစ်ရက်ကျင်းပသွားမှာလည်းဖြစ်ပါရဲ့ရှင်
မတင်ကြီးလင်းပြပြခဲ့တာပါတမရဘက်ကနေ 70s သတင်းစာကိုရာဇသက်ကြီးပုံမှန်နဲ့တရားစွဲဆိုထားပေမဲ့လက်ရှိချိန်မှာ 70s ဘက်ကပြည်လဲအောင်နှစ်ဖက်ညှိနှိုင်းနေဆဲဖြစ်သလိုစာနယ်ဇင်းကောင်စီဘက်ကလည်းအဆင်ပြေအောင်ကြားဝင်ဖြစ်ရှင်းပေးနေပါတယ်အခုလိုသတင်းတောက်တွေကိုတရားစွဲဆိုအပြစ်ပေးတာတွေပတ်သက်လို့သတင်းမီဒီယာကောင်စီအနေနဲ့ထိထိရောက်ရောက်ဆောင်ရွက်ပေးနိုင်ခြင်းမရှိတာဟာဥပဒေရဲ့အာဏာချက်ကြောင့်လည်းဖြစ်တယ်လို့သတင်းမီဒီယာကောင်စီတာဝန်ရှိသူတူကပြောပါတယ်အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင်
သူရဦးရှိမန်းရဲ့ Facebook စာမျက်နှာပေါ်မှာစစ်တကူကြောင်းစင်းတွေနဲ့ပတ်သက်လို့ရေးသားထားတဲ့ထုတ်ပြန်ချက်တခုကို 70 သတင်းစာမှာတင်ရေးသားဖော်ပြမှုကြောင့်စစ်တပ်အတွင်းပုံကွယ်မှုဖြစ်အောင်တွေးတိုးလှုပ်ဆော်ရဲဆိုပြီး Editor ကျုံနဲ့သတင်းတောက်တို့ကိုရသသက်ကြီးဥပဒေပုံမှ 131 နဲ့ကမာရွေးမြို့နယ်ရဲစခန်းမှာအမှုဖွင့်တင်ကြားခဲ့တာဖြစ်ပါတယ်။လက်ရှိအချိန်မှာတော့နှစ်ဖက်ညှိနှိုင်းမှုအဆင်ပြေပြီးအမှုကြီးအေးတယ်ဆိုတဲ့တရားဝင်အကြောင်းကြားစာတော့မရသေးဘူးလို့ VOE မြန်မာပိုင်းကပြောပါတယ်။ဒါအပြင်သတင်းမီဒီယာကောင်စီအနေနဲ့လည်းနှစ်ဦးနှစ်ဖက်တွေ့ဆုံညှိနှိုင်းမှုအဆင်ပြေအောင်ကူညီဆောင်ရွက်ပေးတယ်လို့အတွင်ရေးမှူးဦးတီဟာစောကပြောပါတယ
်။သတင်းမီဒီယာကောင်စီနဲ့ဟိုကအပြတ်မတော်ကကောင်စီရဲ့ရဲ့ပိုင်းနဲ့အဲဒီ 70 ရာကောင်စီရဲ့လူမျိုးတွေကိုသူကဆွေးနွေးပြအောင်လို့အဲဖိတ်ချက်ပေးတယ်ဆွေးနွေးပြတယ်ကျွန်တော်တို့ကသတင်းမီဒီယာဥပဒေကအားမကျတဲ့ရှိတယ်ဒါမှမဟုတ်သတင်းမီဒီယာဥပဒေကိုလည်းအသုံးပြုပြီးတော့ညှိနှိုင်းချက်ရှိမှုလို့အရင်လောက်တာမျိုးလိုလားပါတယ်လို့အဲဒေါ်လာဆိုတဲ့ပို့ထားပါတယ်အဲဒီလိုဆိုကြည့်ရဆက်လို့မပြီးသေးဘူးလို့ပြောပြရတယ်။ပြီးသေးသွားပြီအဲဒီအေးရာဒီပြောပြနေဆိုရဆုံးမရောက်သေးလို့ဖြစ်နေ။အဲကြောင့်နှစ်ဖက်ကတော့ confirm လုပ်ဖို့ဝင်းမြောက်ကောင်းနေအဲဆက်လို့ပြရတာဟုတ်တယ်ဆက်ပဲနေနေပြရတယ်။အဲသူတို့ဒီကာကာဆင်းတော့ကျောင်းတော်ကတောင်းဆီရနေအဲဟိုဘက်ကစွန်းလျက်တောင်းဆီရနေပြောဆိုနေနေပြလို့အဲ့ဒီကောင်ကပြလို့အဲနှစ်ဖက်ကတော့ confirm ဖြစ်ပါလို့ပြရတယ်မပြောသေးဘူး။
ဒီကနေ့ဂျွန်လ28ရက်နေ့ထုတ် 70 နှစ်စဉ်သတင်းစာမှာတော့ပြီးခဲ့တဲ့ဧပြီလ24ရက်နေ့ကဖော်ပြခဲ့တဲ့စစ်တပ်သူစင်ညီနောင်များအားလက်ရှိအစိုးရနဲ့ပူးပေါင်းဆောင်ရွက်ရန်သူရဦးရှိမန်တိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့ရေးသားဖော်ပြခဲ့တဲ့သတင်းဟာဘာရွယ်ချက်မှမပါဘဲရိုးရိုးသားသားဖော်ပြခဲ့ခြင်းဖြစ်တယ်လို့ဆိုထားပါတယ်။နိုင်ငံတော်နဲ့တက်မတော်အပေါ်သစ္စာစောင့်တည်မှုမထားရှိစေဖို့နဲ့တာဝန်ဝတ္တရားတွေကိုမဆောင်ရွက်နိုင်စေဖို့တွေးတိုးလှုံ့ဆော်ဖို့အတွက်ရည်ရွယ်ရေးသားခဲ့ခြင်းလုံးဝမဟုတ်ဘူးလို့လည်းပြောပါတယ်။နားလည်မှုလွဲခဲ့ပြီးအခုလိုမျိုးကိစ္စရဖြစ်ခဲ့တာကြောင့်စင်ကောင်းဖြစ်မိပြီးအခုလိုသတင်းဖော်ပြခဲ့တာလဲရိုးရိုးသားသားရေးသားဖော်ပြခဲ့ခြင်းသာဖြစ်တယ်လို့တက်မတော်နဲ့ပြည်သူလူထုကိုအသိပေးဖော်ပြထားပါတယ်။အခုလိုသတင်းတောက်တွေအပေါ်တရားစွဲပြစ်ပေးတာတွေနဲ့ပတ်သက်လို့သတင်းမီဒီယာကောင်စီအနေနဲ့တုံ့ပြန်မှုနှေးကွေးတယ်လို့သတင်းသမားတွေကြားဝေဖန်နေချိန်မှာပဲသတင်းမီဒီယာကောင်စီရဲ့အတွင်းရမှုဥတီဟာဆော့ကတော့ဥပဒေမှာအာဏာချက်များစွာရှိနေသေးတယ်လို့ဆိုပါတယ်။ဝင
်းမီယာဥပဒေကိုလည်းကြားပါမပြည့်စုံဘူးလေအဲ့ဒီမှာအားနည်းလို့ဆိုကြီးနိုင်ရမည်ဆိုတဲ့အပိုင်းလို့လည်းအခုကဘာလို့လဲပြန်ပြင်လို့ရေးချသွားနေလဲ။ဟောအဲ့လိုဖြစ်တဲ့အခါကျရင်အချင်းများကိစ္စအောင်လို့ဆင်းလို့မရဘူး။အဲကျောင်းအပိုင်းဆိုင်ရာတွင်ရေးသားမှုဆိုင်ဆိုင်ရာဆိုလို့ရှိတော့ဘာလို့ကနက်ချစ်ဆင်းလို့ပြလို့ရတယ်။အဲ့ဒီကမှလည်းအဲခုကဒီကာကန်ဆင်းရတိုင်သားမှဖြစ်ရှင်းနိုင်တယ်။တိုင်သားရမည်ဆိုတာအကြောင်းလို့နောက်လုပ်ခွင့်ရရှိတယ်။ဒါအဲ့လိုမှပဲတကယ်ပြောတော့ဒီကနေ့ခွဲလောက်မှာအဲကိစ္စောင်းတရားစုပြေကြလားနောက်ကျန်းချစ်ဆင်းပြလို့ရတယ်လေ။ကကားကချင်းကိုကိုလိုက်ကဥပဒေကို awareness နည်းတယ်။နောက်ပြီးတော့ဒီ complaint mechanism ရှိတယ်ဗျာ။ complaint ငန်းချင်းနဲ့နီးချင်းတွေ့ရဆိုတော့သူပြောအစီအမံပြချအောင်မလုပ်ကြဘူး။အဲ especially တော့ဥစ္စာပါဟို ARC ရဲ့အဲ2009 media house လို့အဲဒီအစိုးရပိုင်းလို့နော်။သူတို့ကလည်းတာမျိုးချက်တော့လို့ရှိတယ်။
အခုလိုသတင်းရေးသားဖော်ပြမှုနဲ့ပတ်သက်လို့မီဒီယာတခုကိုတက်မရဘကအမှုဆွဲဆိုလိုက်တာဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုထိပါတာဖြစ်တာကြောင့်သတင်းသမားတွေကရှုတ်ချတယ်လို့လက်ရှိအစိုးရအသစ်ကိုအကြက်တဲဖြစ်အောင်တွန်းပို့တာဖြစ်တယ်လို့သုံးသပ်ပြောဆိုမှုတွေလည်းရှိပါတယ်။မြန်မာဂျာနယ်လစ်ကွန်ရက် MJN ကတော့သတင်းမီဒီယာတွေရဲ့သတင်းရေးသားရာတွေနဲ့ပတ်သက်လို့အချက်အလက်မှားယွင်းတာတွေရှိရင်အရင်ဆုံးသတင်းမီဒီယာကောင်စီတန်းတိုင်ကြားဖြစ်ရှင်းတင်ပြီးနှစ်ဖက်ညီနိုင်ဖြစ်ရှင်းတင်တယ်လို့ဆိုပါတယ်။ဒါပြင်နောက်အခါတွေမှာလဲတက်မတော်အနေနဲ့မီဒီယာတွေမှာဖော်ပြခဲ့တဲ့သတင်းရေးသားဖော်ပြချက်တွေနဲ့ပတ်သက်လို့အချက်အလက်လွဲမှားမှုတွေနှိမ့်နာမှုတွေရှိမဲ့ဆိုရင်သတင်းမီဒီယာဥပဒေတွေနဲ့အညီစာနယ်ဇင်းကောင်စီကိုတိုင်ကြပြီးပူးပေါင်းဆောင်ရွက်ဖို့အတွက်တိုက်တွန်းထားပါရခင်ဗျာ
။ကိုထက်အောင်ပြောပြခဲ့တာပါ။အခုအတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအရှာ77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်တဲ့ညပိုင်းအစီအစဉ်မှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးကမှနှစ်ရှည်လာများပျက်စီးရိုရင်းလာနေတဲ့ကျန်းမာရေးဆောင်ရှောက်မှုနဲ့ပတ်သက်လို့ဘယ်လိုပြုပြင်ပြောင်းလဲကြမလဲ။ဒါမျိုးတွေလုပ်ကြမလဲဆိုတာဆွေးနွေးကြမှာမို့လို့စောင့်မျှော်နားဆင်နိုင်တယ်လို့ပါဝင်ဆွေးနွေးလို့လည်းရပါတယ်။အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာတော့သတင်းချင်းချုပ်ကိုမတ်အေးသနာကျော်ကပြောပြပေးပါဦးမယ်ရှင်။
EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ဖို့အတွက်ဗြိတိန်နိုင်ငံမှာတမိုင်းဝင်မဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက်မှာဥရောပခေါင်းဆောင်တွေကဗြိတိန်နိုင်ငံနဲ့ဆက်ဆံရေးဘလို့ပုံနဲ့ဆက်ပြီးရှိသွားမလဲဆိုတာစပြီးပြောဆိုနေကြပါပြီ။ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကလလွှတ်တော်မှာဒီကနေ့မိန့်ခွန်းပြောကြတော့ဗြိတိန်နိုင်ငံဟာ EU အဖွဲ့ဝင်နေရတဲ့အခွင့်အရေးတွေကိုဆုံးရှုံးလိမ့်မယ်ဆိုပေမဲ့ NATO ခေါ်မြောက်အတ္တနဲ့စစ်စာချုပ်အဖွဲ့နဲ့ယင်းနေ့မဟာမိတ်ဖြစ်တဲ့ဆက်ရှိနေဦးမှာဖြစ်တယ်လို့ပြောကြားသွားခဲ့ပါတယ်။ EU ကော်မရှင်ဥက္ကဋ္ဌ Jean-Claude Juncker ကလည်းဗြိတိန်အနေနဲ့ EU နဲ့ဆက်ပြီးချစ်ချစ်ခင်ခင်ရှိသွားဖို့မျှော်လင့်ကြောင်းပြောဆိုသွားပါတယ်။အမေရိကန်ပြည်အောင်စုကထုတ်ပြန်မဲ့လူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံကိုအနိုင်ဆုံးအစ်စ်မှာထည့်သွင်းမယ်ဆိုတာကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်။မြန်မာကိုလူကုန်ကူးမှုအခြေအနေအဆိုးရွားဆုံးဖြစ်နေအီရန်၊ဆီးရီးယား၊မြောက်ကိုရီးယားတို့နဲ့တဒန်းနဲ့ထားမယ်ဆိုတာဟာမှားယွင်းမှုဖြစ်တယ်လို့မြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်လင်းက VOA ကိုပြောပါတယ်။အပူပိုင်းအာဖရိကဒေသမှာဗိုင်းရပ်စ်တစ်မျိုးကြောင့်ဖြစ်ပွားတဲ့ yellow fever ရောဂါနိုင်ငံမျိုးတော်မှာကူးစက်ပြန့်ပွားပြီးတဲ့နောက်လူပေါင်း11သန်းခွဲကျော်ကိုနောက်လအတွင်းကာကွယ်ဆေးထိုးသွင်းပေးသွားမှာဖြစ်တယ်လို့ကွန်ဂိုအစိုးရကပြောပါရရှင
်။ဒီကနေ့ညနေပိုင်းရထားတဲ့သတင်းကျဉ်းချုပ်ကိုမအေးတနာကျော်ကြီးညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် internet ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။နောက်2နာရီကြာထုတ်လွှင့်မယ့်အစီအစဉ်မှာတော့အစီအစဉ်တွေကိုတော့24 25 32တို့ကနေဖတ်ယူနှာစင်နိုင်ပါတယ်။ဒီကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.